တခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်တွေပေါ်ဖိနှိပ်တိုက်ခိုက်တာတွေဆက်ရှိနေပြီးဒါဟာရိုဟင်ဂျာတွေကိုမြန်မာနိုင်ငံထဲကနေမောင်းထုတ်ပြီးပြန်လာလို့ပါမရအောင်အသေးချာအစီအစဉ်စနစ်တကျနဲ့စီမံဆောင်ရွက်တာဖြစ်တယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကဒီကနေ့ပြောပါရတယ်။တိုက်ခိုက်ခံရတဲ့ရိုဟင်ဂျာတွေကြားမှာသူတို့ကြုံတွေ့ခဲ့ရတဲ့အဖြစ်အပျက်တွေကြောင့်6လတုံလုံးမှုတွေနဲ့စိုးရိမ်ကြောက်ရွံ့စိတ်တွေစူးစူးရွားရွားရှိနေတယ်လို့လည်းဆိုပါရတယ်။အပြည့်အစုံကတော့မက်ခင်ထူထွေးကဆက်ပြီးပြောပြပါမယ်ရှင်
။ဒီကနေ့ဩဂတ်လ25ရက်နေ့ကရခိုင်ပြည်နယ်မြောက်ပိုင်းမှာလုံခြုံရေးရဲကြီးစခန်းတွေတိုက်ခိုက်ခံခဲ့ရပြီးတဲ့နောက်လုံခြုံရေးတပ်ဖွဲ့တွေရဲ့နေနေရှင်းလင်းမှုတွေအတွင်းအင်းနီရှင်ဘင်္ဂလားဒေ့ရှ်နိုင်ငံလေးကိုထွက်ပြေးခဲ့ကြတဲ့ဝင်းစာဒုက္ခသည်9သိန်းကျော်ရှိနေပြီးဒီလူတွေနေရပြန်မလာရဲအောင်လုံခြုံရေးတပ်ဖွဲ့တွေကအစီအစဉ်တကျစေချာစီမံပြီးတော့လုံဆောင်ခဲ့ကြတာဖြစ်တယ်လို့လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကဒီနေ့ထုတ်ပြန်တဲ့အစီအစဉ်ကမှဖော်ပြထားပါတယ်။မြန်မာလူတွေတပ်ဖွဲ့တွေဟာဝင်းစာကျေးရွာတွေကောက်ပဲတင်းတယ်တွေနဲ့သူ့ရဲ့အတက်မူဝန်ကြောင့်လုပ်ငန်းတွေကိုရည်ရွယ်ချက်ရှိရှိနဲ့ဖျက်ဆီးပစ်ခဲ့ကြတယ်ဆိုတော့အချက်အလက်အထောက်အထားတွေအခိုင်အမာရှိတယ်လို့ဒီနေ့အစင်ကစားထုတ်ပြန်ပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာလူ့ခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံကတာဝန်ရှိသူတဦးဖြစ်တဲ့ Thomas Haneke ကပြောပါတယ
် The credible information we gathered indicates that the destruction of Rohingya villages in northern Rakhine state in order to
ကျွန်တော်ရရှိတဲ့ခိုင်မာတဲ့အချက်အလက်တွေရတော့တခိုင်ပြည်နယ်မြောက်ပိုင်းမှာဩဂတ်လ25ရက်နေ့နောက်ပိုင်းကစပြီးတော့ရိုဟင်ဂျာကျေးရွာတွေဖျက်ဆီးခံရတဲ့လူခွင့်ချူဖောက်မှုအခြေအနေတွေဟာစနစ်တကျနဲ့အသေးချာကိုကြိုတင်ပြင်ဆင်ကျူးလွန်တဲ့လုပ်ရည်တွေဖြစ်ပါတယ
်။လူခွင့်ရေးဆိုင်ရာကုလသမဂ္ဂမဟာမင်းကြီးယုံရဲ့အာဆာနဲ့ပစိဖိတ်ဒေသဆိုင်ရာအကြီးအကဲဂျိုဒီဆန်ကီရွာကလည်းနိုင်ငံတော်အတိုင်ပင်ခံပုဂ္ဂိုလ်တောင်ဆန်းစုကြည်အနေနဲ့အကြမ်းဖက်မှုတွေရပ်တန့်အောင်ဆောင်ရွက်ဖို့ဒီနေ့သတင်းစာရှင်းလင်းပွဲမှာတိုက်တွန်းသွားပါတယ်။ဖန်စီနေဆက်ညှင်းပန်းခံရမယ့်အရေးကြောက်ရွံ့ပြီးတော့ထွက်ပြေးခဲ့ကြတဲ့ဒုက္ခသည်တွေနဲ့ပတ်သက်လို့အထူးစိုးရိမ်တယ်လို့သူကပြောပါတယ
်။ Our ask from ask Aung San Suu Kyi is certainly immediately to stop the violence as you know.
ရောဆန်းစီကိုစတာတောင်းဆိုတာကတော့အကြမ်းဖက်မှုတွေချက်ချင်းရပ်တန့်ဖို့ပါပဲ။ရှင်တို့သိတဲ့အတိုင်းပါပဲ။အောက်တိုဘာလ9ရက်နေ့မိနစ်တနည်းကကိုပဲတရက်ထဲမှာထွက်ပြေးလာတဲ့ဒုက္ခသည်တွေကတပေါင်းတစ်ထောင်လောက်ရှိတယ်လေ။ဆိုတော့ဒါကလူတွေအလုံးရင်ဆက်ခွာထွက်ပြေးရတဲ့အခြေအနေတွေနဲ့အကြမ်းဖက်မှုတွေဆက်ပြီးဖြစ်နေတယ်ဆိုတဲ့သဘောဆိုတာရှင်းပါတယ်
။ဒီမှာဆိုရကတော့ရခိုင်ပြည်နယ်အတွက်လည်းရှင်းလင်းမှုတွေကိုပြီးခဲ့တဲ့လကတည်းကအဆုံးတက်ခဲ့ပြီးဖြစ်တယ်လို့ထွက်ပြေးသွားတဲ့ဒုက္ခသည်တွေနေရပြန်လာနိုင်ရေးကိုလည်းဘင်္ဂလားဒေ့ရှ်အစိုးရနဲ့ညှိနှိုင်းဆောင်ရွက်နေတယ်လို့ပြောဆိုထားတာပါ။ထွက်ပြေးသွားကြတဲ့သူတွေအနေနဲ့မြန်မာနိုင်ငံသားဟုတ်ပြီဖြစ်စီမဟုတ်ပြီဖြစ်စီမြန်မာနိုင်ငံထဲမှာနေထိုင်ခဲ့ဆိုတဲ့အထောက်အထားအခိုင်အမာရှိတယ်ဆိုရင်ဒီလူတွေကိုစစ်စစ်လက်ခံသွားမှာဖြစ်တယ်လို့ပြောဆိုထားပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီး AH Mahmoud Ali ကလည်းရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံလေးကိုထွက်ပြေးလာကြတဲ့ရိုဟင်ဂျာဒုက္ခသည်တွေနေရပြန်ဖို့ရင်းနဲ့ပတ်သက်လို့မြန်မာအစိုးရကအဓိကတိုင်တွယ်ဖြေရှင်းရလိမ့်မယ်လို့ဆိုပြီးဒီနေ့ဒါကမျိုးတော်မှလုပ်တဲ့ရိုဟင်ဂျာရေးဆွေးနွေးပွဲတစ်ခုမှပြောဆိုသွားပါတယ်။ဒီလိုဒုက္ခသည်တွေနေရပြန်ပို့နိုင်ရေးစီစဉ်ဆောင်ရွက်တဲ့နေရာမှာ1992ခုနှစ်ကလူနေငယ်အကြသဘောတူညီချက်နဲ့အညီပြန်လည်လက်ခံသွားဖို့မြန်မာဆွေရဘက်ကပြောဆိုထားတဲ့ပတ်သက်ပြီးတော့လည်းလက်ရှိအခြေအနေဟာအရင်1992ခုနှစ်ကအခြေအနေနဲ့လုံးဝမတူတော့တာကြောင့်အရင်သဘောတူညီချက်အတိုင်းဆောင်ရွက်သွားဖို့ဆိုတာမဖြစ်နိုင်ဘူးလို့ဝန်ကြီး AH Mahmoud Ali ကပြောပါတယ်။ဒါကြောင့်လက်ရှိအခြေအနေနဲ့ကိုင်းမြင်တဲ့အဆိုပြုချက်တစ်ရက်ကိုဘင်္ဂလားဒေ့ရှ်အစိုးရဘက်ကကန့်လန့်ထားပြီးတော့ဒီပေါ်မှာမြန်မာဆွေရဘက်ကတုံ့ပြန်ချက်ရဖို့စောင့်ဆိုင်နေတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားဌာနကထုတ်ပြန်ပြောထားပါတယ်။ဘင်္ဂလားဒေ့ရှ်အစိုးရအနေနဲ့ရိုဟင်ဂျာဒုက္ခသည်အချက်အသေးကိုညီညီချင်းချင်းကန့်ကွက်ဖြေရှင်းသွားနိုင်အောင်စူးစမ်းနေတယ်လို့လည်းဘင်္ဂလားဒေ့ရှ်နိုင်ငံသားဥက္ကဋ္ဌကပြောဆိုသွားပါတယ်ရှင်။